ရခိုင်ပြည်နယ်အတွင်းလက်နက်ကင်ပဋိပက္ခတွေကြာပြီးခဲ့တဲ့လပိုင်းတွေအတွင်းနောက်ထပ်ခမန်းချေလူ 3,600 လောက်အိုးအိမ်ဆုံးခွာထွက်ပြေးရတဲ့အတွက်အခုဆိုလို့ရှိရင်ရခိုင်ပြည်နယ်မှာနေရဆုံးခွာထွက်ပြေးရသူအရေအတွက်ဟာ 9,800 နီးပါးရှိလာတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆက်သွယ်ရေးယုံ UNOCHA ကသတင်းထုတ်ပြန်ပါတယ်2023ခုနှစ်နိုဝင်ဘာလကတည်းကရခိုင်ပြည်နယ်အတွင်းမြို့နယ်18မြို့ရှိတဲ့အထက်16မြို့နယ်မှာပဋိပက္ခတွေဆက်လက်ဖြစ်ပွားနေပြီးအနီးအနားမှာရှိတဲ့ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်ကလူတွေလည်းအိုးအိမ်ဆွန့်ခွာထွက်ပြေးရပါတယ်။အားရကတပ်တော် AA နဲ့မြန်မာစစ်တပ်အကြရခိုင်ပြည်နယ်တောင်ပိုင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အတွက်လုံခြုံရေးအခြေအနေပုံမဆိုးဝါးလာနေတာကို UNOCHA အဖွဲ့ကသတင်းထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေနဲ့အတူနိုင်ငံတဝန်းပဋိပက္ခတွေအကြားမြန်မာနိုင်ငံအနောက်မြောက်ပိုင်းနဲ့အရှေ့တောင်ပိုင်းဒေသအပါအဝင်လူ3သိန်းခွဲလောက်အိုးမဲ့အိမ်မဲ့ထွက်ပြေးရပြီးပြီးခဲ့တဲ့တစ်နှစ်ကျော်ထက်တသန်းခွဲလောက်ပိုတိုးလာတယ်လို့ကုလသမဂ္ဂအေဂျင်စီကပြောပါတယ်။သက်ဆိုင်ရာလက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့အရသားတွေကိုကာကွယ်ဖို့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုလေးနာလိုက်နာဖို့နဲ့အကူအညီပေးနေတဲ့အဖွဲ့အစည်းဝန်ထမ်းတွေကိုအန္တရာယ်မဖြစ်အောင်အာမခံဖို့ကိုလည်း UNOCHA ကတောင်းဆိုထားပါတယ်။